This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆက်အနာရှင်ဘေးတို့ကနေကင်ဝေးပြီးဘေးကင်းလုံးချုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်နိုဝင်ဘာလ2ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယို UNG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုလွေဦးနိုင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ2ရက်နေ့မနက်ပိုင်းရေဒီယို UNG စီသတင်းများကိုတင်ပြပေးပါရမယ်။ကျွန်တော်ကတော့လွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ MNDAA သိမ်းပိုက်ထားတဲ့အထူးဒေသ1မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လီလာအတွင်အရက်သား38ဦးနဲ့စစ်တုံးပန်း5ဦးသေဆုံးက124ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းက MNDAA သိမ်းပိုက်ထားတဲ့အထူးဒေသ1ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်လီလာအတွင်အရက်သား38ဦးနဲ့စစ်တုံးပန်း5ဦးသေဆုံးက124ဦးဒဏ်ရာရခဲ့တယ်လို့ MNDAA ကနိုဝင်ဘာလ1ရက်နေ့မှာထုတ်ပြန်ပြောဆိုလိုက်တာပါ။အခုနှစ်ဇူလိုင်လကနေအောက်တိုဘာလအထိအထူးဒေသတစ်ကစီရေးပြမမဟုတ်တဲ့နေမျိုးတွေကိုလေကြောင်းကနေပုံကျဲတိုက်ခိုက်တဲ့အကြိမ်50ကျော်ပြုလုပ်ခဲ့တာကြောင့်အရက်သားတွေနဲ့စစ်တုံးမန်းတွေတေဆုံးတန်ရာရသွားတာလို့ဆိုထားပါတယ်။ဒါဟာစစ်မြေပြင်မှာရှုံနေတဲ့အခါတိုင်းစီရေးပြမမဟုတ်တဲ့နေရာတွေကိုပြစ်ခတ်တိုက်ခိုက်တဲ့လက်တုံပြန်မှုဟာမင်းအောင်နိုင်ဦးဆောင်တဲ့အာဏာသိမ်းစစ်တပ်ရဲ့လုံယူလုံစင်တစ်ခုဖြစ်လာပုံရတယ်လို့ MNDAA ဘက်ကမှတ်ချက်ပြုထားပါတယ်။စစ်ကောင်းဆောင်မင်းအောင်နိုင်ဟာအထူးဒေသတစ်ကစီးပြတ်မှတ်မဟုတ်တဲ့နေရာတွေကိုဘုံကျဲတိုက်ခိုက်ဖို့တိုက်လေရင်တွေအဆက်မပြတ်ဆေးလုခဲ့ပြီးတော့အထူးဒေသရဲ့မြို့တော်လောက်ကိုင်းသိန်းဒီခရိုင်နဲ့အခြားနယ်မြေတွေဟာလေကြောင်းတိုက်ခိုက်မှုခံနေရတဲ့ဧရိယာဖြစ်လာနေတယ်လို့သိရပါတယ်။ဒါအပြင်လာရှိုးမြို့ဟာလည်းစစ်ကောင်စီတပ်တွေဘုံကျဲတိုက်ခိုက်ခံရတဲ့ပြစ်မှတ်တွေတဲကတခုဖြစ်လာခဲ့ပြီးတော့လူစုလူဝေး800စာတင်ကြောင်းစေးရုံနဲ့အခြေခံအဆောက်အုံတွေကိုဖောက်ခွဲဖျက်ဆီးဖို့ကြိုးပမ်းနေတာဟာဒေသခံပြည်သူတွေအသက်မွေးဝမ်းကြောင်းတိဆောက်နေတာကိုဖျက်ဆီးရရောက်ပြီးတော့ဒေသခံတွေမွေးရမြီမပြန်နိုင်အောင်နဲ့လုပ်ငန်းပြန်မစနိုင်အောင်ချင်းချောက်တားမြစ်ရာရောက်တယ်လို့ MNDAA ကဆိုထားပါတယ်။အခုနေအော်တိုဘာလာအတွင်းမှာတိုက်ပွဲတွေမရှိဘဲနဲ့မင်းအောင်လိုက်ဦးဆောင်တဲ့အာနာသိန်းစစ်တပ်ကလာရှိုးမြို့အပါအဝင်အထူးဒေသတစ်ဧရိယာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအနည်းဆုံးအကြိမ်50ထပ်မနည်းပြုလုပ်ခဲ့ပြီးတော့လေကြောင်းကနေဘုံအလုံး200ကျော်ကျေချခဲ့တယ်လို့သိရပါတယ်။ဒီလေကြောင်းတိုက်ခိုက်မှုတွေတဲက25ချိန်မှာအရက်သားတွေနဲ့စစ်တုံးပန်းတွေထိခိုက်သေးဆုံးရတယ်လို့အိမ်များဟိုတယ်များစာသင်ကျောင်းများဆက်ယုံများနဲ့ဖျားကျောင်းတွေလိုမရေမတွက်နိုင်တဲ့အဆောက်အုံများဖောက်ခွဲဖျက်ဆီးခံခဲ့ရပြီးတော့ပြည်သူလူထုရဲ့ပိုင်းဆိုင်မှုတွေပျက်စီးဆုံးရှုံးရတာဟာတိုင်းတာလူတောင်မရနိုင်ဘူးလို့ MNDAA ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီခေါ်ပုတ်စခန်းသိမ်းတိုက်ပွဲမှာစစ်တပ်ဘက်ကတေဆုံးတန်ရာရသူများပြီးတော့ထွက်ပြေးသွားသူအချို့ဖမ်းဆီးရမိတယ်လို့တောင်ပိုင်းစစ်ဒေသထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ကရင်ပြည်နယ်ဖားပုံမြို့နယ်အတွင်းကစစ်ကောင်စီရဲ့ခေါ်ပုတ်တပ်စခန်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့သိမ်းပိုက်ခဲ့ရမှာစစ်တပ်ဘက်ကတေဆုံးထိခိုက်သူများပြီးတော့ထွက်ပြေးနေသူအချို့ကိုဖမ်းဆီးရမိထားတယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသကနိုဝင်ဘာလ1ရက်နေ့မှာထုတ်ပြန်ထားပါရီအင်အား200ခန့်ရှိတဲ့ခေါ်ပုတ်တပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့အောက်တိုဘာလ24ရက်နေ့ကစပြီးတော့ထိုးစစ်ဆင်ခဲ့ရာ အော်တိုဘာလ29ရက်နေ့မှာစခန်းကိုအပြီးသက်သိမ်းပိုင်နိုင်ခဲ့ပြီးလက်နက်ခဲယမ်းများစွာလည်းတင်စီရရှိခဲ့တယ်လို့ဆိုပါတယ်။စခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီဘက်ကဒဏ်ရာရတိုက်ဆုံသူများပြီးတော့စခန်းစွန့်ခွာထွက်ပြေးသူတွေလည်းရှိရာဒေါ်လန်ရေးပူပေါင်းအဖွဲ့တွေနေမီရှင်းလင်းရေးလှုပ်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်အချို့ကိုပြန်လည်ဖမ်းဆီးနိုင်ခဲ့တယ်လို့အသိပေးထားပါတယ်။ခေါ်ပုတ်စခန်းသိမ်းတိုက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှာဖမ်းဆီးရမိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အရေအတွက်နှစ်ဖက်ထိခိုက်ကြဆုံးမှုအခြေအနေတွေကိုဖော်ပြမထားပေမဲ့တင်စီရရှိတဲ့လက်နက်ခဲယမ်းတွေပါတဲ့မှတ်တမ်းတပ်ပုံကိုတော့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ခေါ်ပုတ်တပ်စခန်းဟာနေဆက်တလျှောက်အဓိကကျတဲ့စခန်းတစ်ခုဖြစ်တဲ့အတွက်ကြောင့်စစ်ကောင်စီအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့သိရပါတယ်။လက်ရှိအချိန်မှာဖားပေါ်မှာရှိတဲ့စစ်ကောင်စီတပ်ရင်းဌာနချုပ်အချို့ကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထိန်းချုပ်ထားပြီးဖြစ်တယ်လို့တောင်ပိုင်းစစ်ဒေသကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမုံရွာမန္တလေးလမ်းပိုင်းမှာစက်ကြီးကောက်နေတဲ့စစ်အုပ်စုကိုဖောက်ခွဲတိုက်ခိုက်ခဲ့ရာနှစ်ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမန္တလေးလမ်းပိုင်းမှာစက်ကြီးကောက်နေတဲ့အကြံပတ်စစ်အုပ်စုကိုဖောက်ခွဲတိုက်ခိုက်ခဲ့ရာမှာနှစ်ဦးသေဆုံးသွားတယ်လို့ Brave Heart Army BHA အဖွဲ့ကထုတ်ပြန်ထားပါတယ်။ဒေါ်ဘူးကြီးရွာကပြူစောတီတွေအော်တိုဘားလ31ရက်နေ့ကမုံရွာမန္တလေးလမ်းပေါ်တက်ပြီးတော့စက်ကြီးကောက်ရန်ကားနေချိန်မှာတော်လန်ဤတက်တွေရှေ့ထွက်မိုင်း၅လုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုမှာစစ်ကောင်စီလက်အောက်ခံပြူစောတီနှစ်ဦးသေဆုံးပြီးတော့ပြင်းထန်ဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့ရာပြည်သူပိုင်ကားနှစ်စီးကိုချောဆွဲပြီးတော့တိုက်ဆုံသူတွေနဲ့ဒဏ်ရာရသူတွေကိုမုံရွာနာမခါကိုပို့ဆောင်လိုက်တယ်လို့လည်းအသိပေးထားပါတယ်။ဒီတိုက်ခိုက်မှုကို Brave Heart Army BHA အဖွဲ့ကဥဆောင်ပြီးတော့ Children Fighter Group CFG နဲ့အတူပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဖောက်ခွဲတိုက်ခိုက်ခံရတဲ့အတွက်အကြံပေးစစ်ကောင်စီလက်အောက်ခံတွေကလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်ခဲ့တာရှိပြီးတော့တော်လိုင်းရဲဘော်တွေအထိခိုက်မရှိခဲ့ပေမယ့်ပြူစောတီတွေဟာပြည်သူပိုင်နေအိမ်၃လုံးကိုမိရှုဖျက်ဆီးသွားတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ Brave Heart Army BHA အဖွဲ့ကအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းကြောင့်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါရရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ2ရက်နေ့မနက်ခင်းမှတင်ပြပေးမယ် Radio UNG ပြည်တွင်သတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာပထမဆုံးသတင်းအနေဖြင့်တရားမဝင်အာဏာသိမ်းယူသူများအနေဖြင့်နိုင်ငံတကာတရားရုံးများ၏ရှေ့မောက်တွင်နိုင်ငံတော်အားကိုစားပြုခွင့်မရှိကြောင်းတမ်မတ်ကြီးဦးကျော်မိုးထွန်းပြောတဲ့သတင်းကိုတင်ပြပေးပါမယ်။တရားမဝင်အာဏာသိမ်းယူသူများအနေဖြင့်နိုင်ငံတကာတရားရုံးများ၏ရှေ့မောက်တွင်နိုင်ငံတော်အားကိုစားပြုခွင့်မရှိကြောင်းတမ်မတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်။ကုလသမဂ္ဂထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးအစည်းအဝေးအမှတ်83အပြည်ပြည်ဆိုင်ရာတရားရုံး၏အစည်းအဝေးခန်းစာခေါင်းစဉ်ဖြင့်ဆွေးနွေးမှုအတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်အပြည်ပြည်ဆိုင်ရာဥပဒေ၏အခြေခံမှုဖြစ်သော Exigencia Just Non Orito ဥပဒေမဲ့လောက်ရများကိုအခြေတည်၍ဥပဒေအခွင့်အရေးများကိုတောင်းဆိုခွင့်မရှိစေရအရာတရားမဝင်အာဏာသိမ်းယူသူများအနေဖြင့်နိုင်ငံတကာတရားရုံးများ၏ရှေ့မောက်တွင်နိုင်ငံတော်အားကိုစားပြုခွင့်အပါအဝင်၎င်းတို့၏တရားမဝင်လောက်ရများမှမြည်သည့်ဥပဒေဆိုင်ရာအခွင့်အရေးများကိုမျှတောင်းဆိုခွင့်မရှိသည်ကိုရှင်းလင်းစွာပြဌာန်းထားပါကြောင်းအဆိုပါအခြေခံမှုသဘောတရားသည်ကုလသမဂ္ဂလုံခြုံရေးကောင်စီကအကြံပတ်စစ်ကောင်စီ၏လောက်ရများနှင့်စနစ်တကျလူအခွင့်အရေးချိုးဖောက်မှုများကိုအတိအလင်းရှုတ်ချထားသည့်လုံခြုံရေးကောင်စီ၏ဆုံးဖြတ်ချက် SRES 2669 2022တွင်လည်းပါဝင်ပါကြောင်းတန်အမတ်ကြီးကပြောပါသည်လက်ရှိမှာ ICJ တရားရုံးတွင်စစ်ကောင်စီသည်နိုင်ငံကိုစားပြုကတရားရုံးသို့ကိုယ်စားလှယ်ဆေလွတ်ဖြေရှင်းမှုများရှိနေပါသည်2016ခုနှစ်နှင့်2019ခုနှစ်အတွင်းစစ်ဆင်ရေးများ၌ရိုဟင်ဂျာလူမျိုးများအပေါ်ကျူးလွန်ခဲ့သောရာဇဝတ်မှုကြီးများအားအသေးစိတ်စစ်ဆေးကြားနာမှုများပြုလုပ်နိုင်ရန်အတွက်အရေးပါသောရှေ့ခြေလှမ်းတစ်ရပ်အဖြစ်တရားရုံး၏စီရင်ဆုံးဖြတ်ချက်အား NUG ကကြိုဆိုခဲ့သည်သာမကပြည်ပဆိုင်ရာတရားရုံး ICJ ထံသို့တရားရုံး၏စီရင်ပိုင်ခွင့်အားလက်ခံကြောင်းနှင့်ယခင်တင်သွင်းထားသောကနဦးကန့်ကွက်ချက်များအားလုံးကိုရုပ်သိမ်းကြောင်းတရားဝင်ဆက်သွယ်အကြောင်းကြားခဲ့ပြီးတရားရုံး၏စီရင်ဆုံးဖြတ်ချက်နှင့်အညီလိုအပ်သောစီရင်ခံစာများကိုလည်းပုံမှန်တင်သွင်းလျက်ရှိပါကြောင်းတမ်မတ်ကြီးဦးကျော်မိုးထွန်းကလည်းပြောကြားပါတယ်ခင်ဗျာ ဒုတိယသတင်းအနေဖြင့်တရားမဝင်မြန်မာစစ်အုပ်စုမှအာဏာသိမ်းယူပြီးချိန်မှစ၍လေရင်စီထောက်လိုင်းဤပညာနှင့်ပစ္စည်းများလက်နက်များကိုအပြစ်မဲ့ပြည်သူများအားဖိနှိပ်ရေးအတွက်လွှဲမားစွာအသုံးပြုနေတဲ့သတင်းကိုတင်ပြပေးပါမယ်။တရားမဝင်မြန်မာစစ်အုပ်စုမှအာဏာသိမ်းယူပြီးချိန်မှစ၍လေရင်စီထောက်လိုင်းဤပညာနှင့်ပစ္စည်းများလက်နက်များကိုအပြစ်မဲ့ပြည်သူများအားဖိနှိပ်ရေးအတွက်လွှဲမားစွာအသုံးပြုနေကြောင်းတမ္မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီ၏အာဂါတာဟင်းလင်းပြင်ခေါင်းစဉ်ဖြင့်ဘာသာရပ်ဆိုင်ရာဆွေးနွေးမှုတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းကပြောပါရယ်စစ်တပ်၏တရားမဝင်အာဏာသိမ်းမှုကြောင့်အာဂါတာဆိုင်ရာလှုပ်ဆောင်မှုများရပ်တန့်ခဲ့ရကြောင်းအဆိုပါအာဂါတာနည်းပညာများအားလူအခွင့်ရေးချိုးဖောက်မှုများတွင်စစ်အုပ်စုမှအသုံးပြုမည်ကိုစိုးရိမ်မှုများမြင့်တက်ခဲ့ခြင်းကြောင့်ရင်းစီမံကိန်းကိုဆိုင်းငံ့ထားခဲ့ကြောင်းစစ်တပ်မှရပ်သားပြည်သူများကိုဖိနှိပ်ရေးအတွင်အသုံးပြုခြင်းမခံရစေရန်ဂျပန်နိုင်ငံ၏ကြိုတင်ကာကွယ်မှုအပေါ်ကျေးဇူးတင်ကြောင်းအာဂါတာဟင်းလင်းပြင်၎င်းနှင့်ဆက်ဆက်နေသည့်နည်းပညာများနှင့်အာဂါတာအခြေပြုဆက်သွယ်မှုများသည့်ပြည်သူများအကျိုးအတွက်သာမကစစ်ပွဲများအတွက်အသုံးပြုနိုင်ကြကြောင်းတရားမဝင်မြန်မာစစ်အုပ်စုမှအာဏာသိမ်းယူပြီးချိန်မှစ၍လေရင်စီထောက်လိုင်းရေးနည်းပညာနှင့်ပစ္စည်းများလက်နက်များကိုအပြစ်မဲ့ပြည်သူများအားဖိနှိပ်ရေးအတွက်လဲမားစွာအသုံးပြုနေကြောင်းတမ္မတ်ကြီးကပြောပါရယ်စစ်တပ်၏အရက်သားပြည်သူများအပေါ်လေရင်ဖြင့်ဘုံကျဲခြင်းကိုကန့်သတ်နိုင်ရန်စစ်လက်နက်ပစ္စည်းများနှင့်ရမုံငွေများစစ်အုပ်စုထံမရောက်ရေးကန့်သတ်နိုင်ရန်ဗြိတိန် EU နှင့်ကနေဒါနိုင်ငံတို့မှစစ်အုပ်စုနှင့်၎င်းဩဇာကံအဖွဲ့လူပုဂ္ဂိုလ်များအပေါ်ဥတီကန့်သတ်ပိတ်ဆို့ရေးယူမှုများထပ်မံချမှတ်ခဲ့ခြင်းအားကျေးဇူးတင်ကြောင်းလည်းတမ္မတ်ကြီးကထပ်လောင်းပြောပါရယ်ခင်ဗျာဆက်လက်ပြီးမန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီပုံမှန်အစည်းအဝေးကိုနိုဝင်ဘာလ1ရက်မှာ Zoom platform မှာတဆင့်ကျင်းပခဲ့ကြပြီးအစည်းအဝေးကိုကော်မတီ၏အစုအဖွဲ့6ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ခဲ့ပြီးတက်ရောက်ခွင့်ရှိသူရဲ့62ရာခိုင်နှုန်းတက်ရောက်ခဲ့ကြပါတယ်။အစည်းအဝေးမှာစီစဉ်1အနေနဲ့ကော်မတီရဲ့ဝင်စားထွက်စာနဲ့ထုတ်ပြန်ကြေညာစာမူကြမ်းတို့အပေါ်ဆွေးနွေးကြပါတယ်။အဲဒီနောက်စီစဉ်1အနေနဲ့အခုနိုဝင်ဘာလအတွက်ကော်မတီရဲ့ရာထားအလုပ်အချိန်စရာကိုဆွေးနွေးကြပါတယ်။အဲဒီနောက်မှာစီစဉ်3အနေနဲ့မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံနဲ့ဆက်လင်း၍ကော်မတီဝင်များရဲ့သဘောထားများအမြင်များစိတ်ဆန္ဒများကိုအပြန်အလှန်လွတ်လပ်စွာဆွေးနွေးဖလှယ်ခြင်း brainstorming နဲ့အမြင်များကိုစုစည်းခြင်းတို့လှုပ်ဆောင်ခဲ့တယ်လို့သတင်းရရှိပါတယ်ခင်ဗျာ။ဆလဘီထိုင်းနိုင်ငံချွန်ပူရီမြို့ရှိအလုသမား23ဦးအားပွဲစား2ဦးမှအလုရှာပေးမည်ဟုဆိုကာငွေကြေးလိမ်လည်သွားသဖြင့်နစ်နာသူအလုသမားများကိုအကူအညီပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံချွန်ပူရီမြို့ရှိအလုသမား23ဦးအားပွဲစား2ဦးမှအလုရှာပေးမည်ဟုဆိုကာငွေကြေးလိမ်လည်သွားသဖြင့်နစ်နာသူအလုသမားများကိုအကူအညီပေးခဲ့တယ်လို့နိုဝင်ဘာ1ရက်မှာ NUG အလုသမားဝန်ကြီးဌာနကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံချွန်ပူရီမြို့ရှိအလုသမား23ဦးအားပွဲစား2ဦးမှအလုရှာပေးမည်ဟုဆိုကငွေကြေးလိမ်လည်သွားသဖြင့်နစ်နာသူအလုသမားများမှအကူအညီတောင်းတိုင်ကြလာရာချွန်ပူရီမြို့ဘိုဝင်းနယ်မြေရဲစခန်းတွင်လိုက်လံကူညီအမှုဖွင့်ပေးခဲ့ပြီးရဲစခန်းတွင်ညှိနှိုင်းပေးခဲ့တယ်လို့ဖော်ပြပါတယ်။ပွဲစားတအုပ်မှထွက်ပြေးတင်းရှောင်နေ၍ငွေပြန်မရတော့လဲကြံပွဲစားတအုပ်မှ၎င်းယူထားသောငွေဘတ် 14,000 အားပြန်ပေးခဲ့၍အလုသမားများအကူအညီတောင်းခံလာသည့်အမှုအား MHAC မဟာမိတ်အဖွဲ့နှင့်ပူးပေါင်းကူညီဆောင်ရွက်ပေးခဲ့တယ်လို့ထုတ်ပြန်ပါတယ်ခင်ဗျာ။ဆလဘီစကိုင်းတိုင်း၌အကြံဖက်စစ်အုပ်စုကြောင့်အမျိုးသမီး160ဦးနှင့်အမျိုးသား284ဦးစုစုပေါင်း444ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်လက်များအရ2024ခုနှစ်ဇန်နဝါရီလ1ရက်နေ့မှအောက်တိုဘာလ31ရက်နေ့အထိစကိုင်းတိုင်း၌အကြံဖက်စစ်အုပ်စုကြောင့်အမျိုးသမီး160ဦးနှင့်အမျိုးသား284ဦးစုစုပေါင်း444ဦးသေဆုံးခဲ့သည်ကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုရေအတွက်တွင်တန်18နှစ်အောက်ကလေးငယ်50ဦးပါဝင်တယ်လို့ဆိုပါတယ်။အဆိုပါ444ဦးအနက်129ဦးမှာစစ်အုပ်စုမှဖမ်းဆီးပြီးနောက်နီလန်မျိုးစုံဖြင့်တပ်ဖြတ်မှုကြောင့်အများဆုံးတေဆုံးခဲ့ပြီး119ဦးမှာစစ်အုပ်စု၏လေကြောင်းဖြင့်ပစ်ခတ်တိုက်ခိုက်မှုကြောင့်ဒုတိယအများဆုံးတေဆုံးခဲ့ရပါတယ်။အောက်တိုဘာလ12ရက်နေ့တွင်စကိုင်းတိုင်းဘုတလင်မြို့နယ်မြောက်ကြီးကျေးရွာအတွင်သို့ကျမ်းပတ်စစ်အုပ်စုကစစ်ကြောင်းထိုးဝင်ရောက်ခဲ့ပြီးဒေသခံ9ဦးအားဖမ်းဆီး၍တပ်ဖြတ်ခဲ့ပါတယ်ခင်ဗျာ။ ယခုနောက်ဆုံးသတင်းအနေဖြင့်လူလူအာနာတီဆောက်လွတ်မြောက်ရေးအတွက်ဆက်လျှောက်ဗန္ဒာကင်ဆွဲကစစ်အာဏာရှင်စနစ်ဆန့်ကျင်ရေးလောင်းလုံးမြို့နယ်မှာလှုပ်ရှားတဲ့သတင်းကိုတင်ပြပေးပါမယ်။လူလူအာနာတီဆောက်လွတ်မြောက်ရေးအတွက်ဆက်လျှောက်ဗန္ဒာကင်ဆွဲကစစ်အာဏာရှင်စနစ်ဆန့်ကျင်ရေးလောင်းလုံးမြို့နယ်မှာလှုပ်ရှားခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားမှုသပိတ်ကော်မတီ DDMSE မှဦးဆောင်ပြီးနိုဝင်ဘာလ1ရက်နေ့ကစစ်အာဏာရှင်စနစ်ဆန့်ကျင်ရေးလူလူသပိတ်လှုပ်ရှားမှုပြုလုပ်ခဲ့ပါတယ်။စစ်အာဏာရှင်စနစ်လက်အောက်ကနေလွတ်မြောက်ရေးအတွက်ပြည်သူလူထုရဲ့နိုင်ငံရေးအာဏာကိုတည်ဆောက်ပြီးနိုင်ငံရေးအရာအန်တုဆန့်ကျင်ကြဖို့လူထုအာဏာတည်ဆောက်လွတ်မြောက်ရေးအတွက်ဆက်လျှောက်ဗန္ဒာကင်ဆွဲချီတက်ခဲ့ကြပါတယ်။လူထုသပိတ်လှုပ်ရှားမှုကိုတဝဲခရိုင်လောင်းလုံးမြို့နယ်မှာပြုလုပ်ခဲ့ကြတာဖြစ်ပြီးအမျိုးသမီးလူငယ်တွေနဲ့ဒေသခံပြည်သူတွေပူးပေါင်းပါဝင်ခဲ့ကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG မှဆက်လက်တင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးကမ္ဘာတိုင်ဆုံးမောင်စစ်မုံရေးသားထားတဲ့လဒါစမုံတုံကိစ္စတာကောနဲ့တာဝါဆိုတဲ့မြန်မာနိုင်ငံရေးဆောင်ပါကိုလွတ်လပ်နေဦးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။ဘာမှပြည်မှာလဒါတွေအကောင်ကြီးနဲလာတဲ့မျိုးတုံးလူပြီးလို့သတင်းတက်လာတယ်။အဲ့ဒါနဲ့တဆက်တဲ့ဘိုခေညို့တပည့်ဟောင်းစစ်ထောက်လမ်းရေးဘူချုပ်ဟောင်းမြနဲ့စစ်လဒါတွေအကောင်ကြီးနဲလာတဲ့အရေးဆွေးနွေးခဲ့ကြတယ်လို့တရုတ်အစိုးရအကြံပေးဖွဲ့ကထုတ်ပြန်ပြီးနိုင်ငံပိုင်းအကြံမှာအဲ့ဒီထုတ်ပြန်ချက်ကိုတရုတ်အစိုးရအကြံပေးဖွဲ့ကပဲပြန်ဖြုတ်ပစ်ခဲ့တယ်လို့သတင်းတွေတက်လာပြန်တယ်။အင်းခင်ညွတ်ထောက်ဆုပ်တွေကိုပြန်သုံးပြီးဆိုတော့ရွှေကြီးအုပ်စုကိုဖြုတ်ပြီးဆိုတဲ့သဘောပေါ့။တန်းရွှေဖယ်ရှားနေဝင်းမျိုးဆက်များပြန်လဲကောင်းထောင်လာပြီပေါ့။သမိုင်းတပတ်လဲလာပြီပေါ့။သမက်ကိုကင်ထားယုံတင်မကရွှေကြီးလဲအကျယ်ကျုပ်သူပေးခဲ့တဲ့နေဝင်းရဲ့နေဝင်ခြင်းအရသာလေးမင်းအောင်လှိုင်ကအလိုက်သိစွာသူ့ကိုပြန်ကျွေးတာပေါ့လေတစ်ချိန်လုံးကတီဗီမင်းသားခင်ညို့ကိုဘယ်သူမှမော်မကြည့်ဝွန့်နိုင်ငံရေးသမားတက်ကြွလှုပ်ရှားကြောင်းသားတွေကိုလက်မညွတ်ညှင်းဆဲတတ်ဖြတ်ထောင်သွင်းနှိပ်စက်ခဲ့တဲ့ထောက်အုပ်စုကိုယုံကြည်ချက်နဲ့ကိုဒီကောင်တစ်နှစ်ခံကိုခံရမယ်ပြောသူတိုင်းဟာခံရသူ့ကိုဘယ်သူကဘာလုပ်နိုင်မှာလဲပေါ့နောက်တော့ထောင်ထဲမှာတောက်ခံနေတဲ့နိုင်ကျင်းတွေတော်လံမိသားစုတွေစောက်ကြည့်ပြည်သူတွေနိုင်ငံတကာဖိအားတွေစီမံအုပ်ချုပ်မတတ်အတ္တရှည်တန်းတင်ထင်ရှားလုံနဲ့သူတို့ချင်းဇတ်တူသားစားရတဲ့အခြေအနေပေါ်ပေါက်ထောက်လန်းရေးတစ်ဖွဲ့လုံးထောင်ထဲရောက်ကြရောအာဏာပြန်သိမ်းမလို့လို့ကြံတဲ့နေဝင်းမျိုးတွေတမက်တွေနဲ့သူတို့အုပ်စုတွေရောပါအဲ့ဒီမှာမူလပထမဗိုလ်ချုပ်မှူးကြီးယာဒူးယူတဲ့စောမောင်ကရွေးကောက်ပွဲပြီးရင်နိုင်တဲ့ပါတီအာဏာအစစ်တမ်းရပြန်မယ်ပြောတော့အယူဆိုစေတိုရှင်းပြစ်ကဗိုလ်ချုပ်မှူးကြီးယာဒူးယူခဲ့တဲ့တန်းရွှေရဲ့ရက်ဆက်မှုတွေကိုထောက်ပြုတ်တွေကဖော်ကြတယ်။ဒေါ်စုလှုပ်ချက်မှုဒေပရင်အရေးခင်လူယာချီဝရင်တုတ်ချွန်တွေနဲ့ထိုးသက်ရိုက်တက်ခဲ့တာတွေအပါအဝင်ခရစ်စတီကျွန်းပေါ်မှာတရေသားပါမချန်လူပေါင်း80ကျော်တက်ခဲ့တာတွေရွှေဝါရောင်အရေးခင်မှာဖုန်ကြီးကျောင်းတွေကိုအကြမ်းဖက်ဝင်စီးဖုန်ကြီးဦးစင်ကိုရင်တွေကိုရက်ရက်ဆက်ဆက်ရိုက်တက်ထောင်သွင်းခဲ့တာတွေလမ်းပေါ်မှာတင်မိတာတုတ်ရွတ်တဲ့ဖုန်ကြီးတွေကိုရိုက်နှက်ဖမ်းဆီးခဲ့တာတွေနာခစ်မုံတိုင်းဝင်လာရင်လူတွေပျက်စီးသေးချင်မှသိရတဲ့တည်င်းမထုတ်ပြန်ပဲလူသိန်းကျော်သေးချင်ပျက်စီးဒုက္ခကြီးရောက်စေခဲ့တာတွေမုံတိုင်းနယ်ထဲဝင်ကယ်ရင်ရနိုင်မှန်သိလို့နိုင်ငံတကာကဝင်ကယ်မဲ့ဟာကိုအဝေးမခံသေစီရန်ဖန်တီးခဲ့တာတွေပြည်တွင်းကကူညီကယ်တင်သူတွေကိုဖမ်းဆီးထောင်သွင်းခဲ့တာတွေအတွက်ဒီကောင်ကြီးပြန်ခံရမယ်ဆိုတော့မဖြစ်နိုင်တာသူကိုဘယ်သူကဘာလုပ်နိုင်မှာလဲဆိုပြီးဟားခဲ့ယုံတင်မကထားခဲ့သူတော်လန်ရေးသမားတွေတောင်ရှိလာပြီးနိုင်ငံရေးလမ်းပျောက်ခဲ့ကြသေးတာမဟုတ်လားဒေါ်စုကနိုင်ငံရေးထွက်ပေါက်ပြန်ရှာရွေးကောက်ပွဲနဲ့ပြည်သူဒီမိုကရေစီတရပူဆောင်းလိုက်ခါမှစစ်လက်ထကြီးတွေတင်မကပညာရှင်ဆိုတဲ့ဘလူးကောင်းတွေပါပြုတ်ထွက်လာပြီးအာဏာသိမ်းကြဆိုပြန်လုလာတော့ပြည်သူရဲ့စစ်တပ်ပေါ်နိုင်ငံရေးအရသီးခံနိုင်မှုလုံးဝကုန်ဆုံးပြီးပြည်ဖြတ်လက်ထစမုံတုံးရေးအထိလှုပ်ဆောင်လာလိုက်တာဟောအခုလဒမျိုးတုံးပြောက်ွယ်မဲ့အရေးတရုတ်ကြီးပါပြပြတလဲလဲဆွေးနွေးနေရပြီလေလူစိုးဟောင်းကြီးတွေနဲ့ပြန်တိုင်ပင်တရုတ်ကွန်မြူနစ်ညံနီနဲ့မြန်မာစစ်တပ်ညံနဲ့တွေဆင်ကြပြီလက်ကြံလဒတွေဘလို့ထိမ့်မလဲလဒသစ်ဘလို့မျိုးပွားမလဲညံနှုံးမြင့်လဒကြီးထွားစာဘလို့ထုတ်လုံမလဲတိတ်ပန်နီးကြ hybrid လဒတွေထုတ်မလားပန်တာနဲ့လဒမျိုးဆက်မလားအဲ့ဒီကုန်ကြစည်ရိတ်တွေကိုရွှေကြီးတို့အုပ်စုဘုံနာတဲ့နိုင်ငံဘန်တာဒေါ်လာတွေသုံးမလားမျိုးစုံထောက်စုံသိန်းစည်ရိတ်ဘာဝနာပါပွားနေကြလိမ့်ပြီနေရွှေသွေးအောင်မန်ယူဝယ်ခြင်းနဲ့အိမ်မက်လေးတော့ပြက်ရှာပေါ့ ကောင်မလေးတွေတထွေးကြီးနဲ့ဒေါ်လာတွေမိရှို့ပြတဲ့ဇာဝင်ခန်းတွေလည်းဆက်ရိုက်ဖို့မလွယ်တော့ရွှေကြီးနှလုံးတုံတုံရွှေကြီးလူတေစားတော့ဒီအခြေအနေသိလို့သူ့အလကားရထားတဲ့မိနေရအကောင်းစားတွေရတလောက်နဲ့ရောင်းထုတ်အပြင်မှာပဲနှက်ဖို့လုပ်ပြီလေตาကောင်ကိုตาဝကတော့ဘာရနိုင်ပြီဗောตาဝဘာမှဘာမရတာကပြည်သူလက်ဓစမုံတုံးဖို့တွေ့ကြဆိုကြီးပဲဒီမအလာနဲ့စစ်ဘလူးတွေကိုရှင်းကိုရှင်းရမယ်လို့တဏိဋ္ဌံပြတ်တယ်တဏချင်းရှင်ရင်ဘာမနိုင်စရာရှိလဲဗောအကုံတတ်ထောင်တဏက်ကိုင်းချကြဆိုကြီးပဲစစ်မင်း30ရိုက်6ထုတ်လို့အပြင်ထွက်သွားရသူတွေကတန်းဆဲချီအဲ့ဒီပြေပထွက်ခဲ့ရသူတွေကအာနာသိမ့်လိုက်တာနဲ့တပြိုင်နက်ပြည်တွင်းကတော်လံပြည်သူတွေနဲ့တသားဒီထောက်ပို့တက်ဖွဲ့တယ်အဲ့ဒီထောက်ပို့တက်တသားတန်းဆဲချီကိုတယောက်တနန်ကြီးအလုတ်ပို့လောက်တာနဲ့တင်ပြည်တွင်းကတော်လံတောက်ခံသူအပေါင်းသူကောင်းမာတဲ့တပြည်ညိုငါကောင်းမာတဲ့တပြည်ညိုချီဖြစ်သွားတာလေတို့ပြည်ကိုတို့တွေကမ်းပါတဲ့တပြည်ညိုရွှေဘိုပန်းရယ်ကလန်းလျက်ပါကိုကြီးဖြစ်နေစေတာလေตาကောနဲ့ပေါင်းလဲตาဝဘာမှရစရာမရှိတော့ပြီတကားရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါယခုတစ်ဖန်ရေဒီယိုအယူဂျီသောတာရှင်များနားဆင်ကြရမှာကတော့ခညာရေးသားပြီးခညာနဲ့ဝီလျံဆန်ပီးတို့တည်ဆိုထားကြတဲ့ War Criminals ဆိုတဲ့တော်လိုင်းတည်တခြင်းဖြစ်ပါတယ်ရှင
် Sound jare O ni le cha chin yao sound ja bi De ni le dro ma kyum sa Chin pya le bo ba me ho la
Radio UNG မှာဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့တိုင်းဘာသာစကားဖြစ်တဲ့ထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီစီစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
Nuba bena awan nani gai sati kemo tungoi khamkha amnum hi khunzu madunga thaktunge nia sungai latu khayani asuka somlun he kachom namjun sesapuno khayong aka pingnamma aya bunkungtiu petkie tia thang anghina ka khukho a khayong no aya kalohin khamhavi thui lolu khang akha thiki tia thang bi ningai khayani akthumna ka kambalem du he pakho ubya sungkham tupo pu don ulu simprokia tuilame yapi prangbe kie tia thange nyangai tu khayani mai kha thum kip ya mam hnu thanglung na yi khaling hiung se sa po no som lun he ka chong nam jun kha yong aka tilu nam ma eno thang ani prau hwa ka kini im luk khel hoi sim pro lu kham ha lep ki anitya ka ki ahin ka chong na ma aksu aya ka lwa thon lu nam ma e aya bun kung kung tu na lu pi ya ka blahap khai tilu nam ma ma no pet ki tilu tamen tat phos no ayu hwa ka kini se sapu no nin hu khu nu khang tun ilu khong be awanung kha yong sum ilu tha na lu aya ka lo hwa phu a thi ku lem boy lup ki tilu breathing pek se sung no thang ak pra hwa ka kini se sapu no ana aya hu phui ilo ko na kho kup thum hinung se sapu no khu kho a kha yong aya tuk lo hin pham ha ya khalim ha bi lo lu khang apra kun khet tiki tilu chin human rights organization CHRO no mhika kuya kom thubung thangak pra hwa ka kini chiki yang na sen amhi kuya ko mpui lu na sen hapki kuya man mpui kia khang hi konung thumki bya man lep ki tilu thang aniyu hwa ka kini khokum thong hi konung kuya man sim khang khang tun ilu khokum thong hi konum kuya phu phuisa kha be ya se sapo no khu kho a kha yong bung tong at khang hi konung thumki bya ko ani kha lo u tilu CHRO chin human rights organization no apen hwa ka kini kha yong aya ka lo phu im phak phu ya khu ki sim bro lu kong im ngu yang hi kriyan cho kha im ngu ya ma phung ki kong ma ya rai sat im khu sim bro ki tilu pet ki ani hui kham ku ya ko mulam da se sa po no ma tum lu ta yin phat phu ki pe ya kha yong bung a kha wai tilu pet ki ani asu a sim bro lem boy ta ku mu ma ta ka kini hui kha a ko mu bung phalam lu ne rail sing na ma kong im ka bai lu khang ma thi lu tha se thum lep ki tia thang hua ka kini kam balem lu ne ya ma kwi kho som lu ne ya aning la ka sim bro kia ka la me sun kam balem lu ne pa kho u bya sung kham tu po pu don u lu pi prang be ki e tia thang hua ka kini som lu ya kam bale lu a aning la kung ka lam sun nin hu kho khik a aksea alolu simprolu not pura simproki anitia kakini mhikha umung khokikse aloaphu kho alolu khu kho a lame akdupda simproki kakini asuna tunga kambalem lu ne ka lame simpro olu ka anise huwai amsuma khakki anitia kakini kambalem lu ne a nun amsang ka lame yapi prangbe baya mtung ulu dain happy kalam pran bevaya karing tung nu kie tilu dain hem pakho upono pet kie ni sungai kinu pa bena ninja yena ni akum tu lu bakho a dai kung ani u a ma ya pau dui tiki bung yan ya song tau ilu khang ak lum tiku lem boy kini khom de kung ani u ma ya bung ya ne sun am yukuma ani prana kaki aklum akli apelep apulum angton aksak anghum tiareki ahine hin kukau e seulu adupsa nin heong bi poklui thikiani asuna phu hina kui seki songtok e angkhaw waya atuilam human wai thukini mdekung ani uwa maya poklui thiki bungya ne hin athanung tuk avena athi thaya tuk avena thuna vekya kaki asuna thun naniwa phang yam singna ke naniya bum si bai pok lui thikye sun ku naniya he khoi bing bing bai asune sun akduma pok ulu ya lem so thi kuk sakho kini ku up e yang kho bungyan mai naniya phung khak se yong pi naniyam thei bai na phu a ku aku e se ta athonung ta msingnake yamsinglu songiki khangun nanyak prawai
dikini ga lo din mya le be radio ngj ye season rwe go khitta yin na lai ba me myama san daw chain manat 8 na yi khwe ne nya 8 na yi khwe a chain rwe ma byan le song pwe ja ba so radio ngj go manat 5 8 na yi khwe ma line 26 meter 7.3 megahertz
ညပိုင်း၈နာရီခွဲမှာလိုင်းတုံ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။